Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ6ရက်တောက်တာနေ့ညနေ 6:00 AM to 9:00 PM အစီအစဉ်တွေကို9မီတာ7 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတောင်းယူတင်ဆက်ပါရှင
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့2019ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုနျူကလ িয়ার နဲ့ပတ်သက်ရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICAN ကိုချီးမြှင့်လိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ American Outlook တော်ကြားနာပွဲအတွင်းရခိုင်ပြည်နယ်ရဲ့နဲ့ပတ်သက်ပြီးဘာတွေပြောဆိုဆွေးနွေးခဲ့တယ်လဲဆိုတာနဲ့အတူနားဆင်ရမှာက
မနေ့ကတော့ဟိုဘုမီဒီယာလေးကြာပဲလောင်လာလို့ကျွန်တော်တို့ကတော့မီးဆိုင်ရေးရင်းလေးပြစ်လုံးတော့ပုံမှာဟုတ်တယ်။နောက်ကျ17:15 23:00မှာမီးတင်းနဲ့17:40မှာမီးတင်းနဲ့ဟုတ်ကဲ့။ညာကျတယ်15လို့
မောင်တော်မြို့နယ်မြို့နယ်မိသက်ဦးစီမှုဦးတန်းစင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်မြမအစိုးရစစ်တပ်နဲ့ကချင်တိုင်းဒါလက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ဒီနေ့2019ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုနျူကလ িয়ার လက်နက်ဖြစ်သရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICAN ကိုချီးမြှင့်လိုက်ပါတယ်။နျူကလ িয়ার လက်နက်တွေရဲ့အန္တရာယ်ဟာအရင်တုန်းကတည်းကပုံမကြီးထွားလာနေချိန်မှာဖြစ်အားဖြင့်နျူကလ িয়ার လက်နက်ဖြစ်သရေးကြိုးပမ်းနေတဲ့အဖွဲ့ကိုစုပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနော်ဝေးနိုဘယ်ကော်မတီကပြောဆိုခဲ့တာပါ။နျူကလ িয়ার လက်နက်တွေကြောင့်လူသားတို့ပေါ်ကြီးမားတဲ့ဘေးရန်တွေကြောက်နေတာကိုအများအာရုံလိုက်စိုက်လာစေဖို့နဲ့အနုမြူလက်နက်တွေကိုတားမြစ်ကန့်သတ်တဲ့သဘောတူညီချက်တွေပေါ်အခြေခံပြီးအောင်မြင်မှုတွေရအောင်ထူးထူးခြားခြားကြိုးပမ်းနေတာတွေအတွက်စုချင်းမြင့်နေတာဖြစ်ကြောင်းလဲနော်ဝေးနိုဘယ်ကော်မတီဥက္ကဋ္ဌ Brett Rice Anderson ကစုချင်းညာတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။ချင်းချောက်ပြောဆိုမှုတွေနဲ့အတူစကားလုံးတွေနဲ့မှပေါ်ပြနိုင်လောက်တဲ့ထိတ်လန့်လန့်စရာအဖြစ်အပျက်တွေကိုဥတီစီနိုင်တဲ့တင်းမာမှုတွေကဘာတဝန်းကြီးထွားလာနေချိန်မှာနျူကလ িয়ার လက်နက်တွေကိုလက်မခံကြောင်းသက်ဆိုင်ရာနိုင်ငံတွေကကြေညာဖို့အချိန်တန်နေပြီဖြစ်ကြောင်းလဲ Nobel ဆုရွေးချယ်ခံရတဲ့ ICAN အဖွဲ့က Facebook စာမျက်နှာကနေပြောဆိုလိုက်ပါတယ်။ American သမ္မတ Donald Trump ကနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့အီရန်နဲ့မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်သတိပေးနေချိန်မှာပဲ2019ငြိမ်းချမ်းရေး Nobel ဆုကိုနျူကလ িয়ার လက်နက်ဖြစ်သရေးကြိုးပမ်းနေတဲ့အဖွဲ့ကိုချီးမြှင့်လိုက်တာပါ။သမ္မတ ထရန့်ကတော့အီရန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံချာချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ဟာအဆိုအဆုံးစာချုပ်တစ်ခုဖြစ်ပြောဆိုထားတယ်လို့မြောက်ကိုရီးယားကလည်းချိန်မုံပြစ်နိုင်တယ်လို့ကုလသမဂ္ဂမင်းကွန်းမှာပြောဆိုထားတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူစာချုပ်ကိုပဲဖျက်ပြီးဖြစ်နိုင်ခြေရှိတဲ့တန်ခတ်အရေးယူမှုတွေထပ်ပြီးချမှတ်ဖို့အမေရိကန်လွှတ်တော်ကိုတာဝန်ပေးမယ့်အနေအထားမှာရှိနေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။အီရန်နျူကလ িয়ার သဘောတူညီမှုကိုပဲဖျက်မယ့်အစီအစဉ်ကိုသမ္မတထရန့်နောက်သတင်းပတ်မိန့်ခွန်းပြောတဲ့အခါကြေညာမယ်လို့ခန့်မှန်းရပါရယ်။ဒီသဘောတူညီမှုဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားမဟုတ်ဘူးဆိုပြီးထရန့်ကပြောမှာပါ။အီရန်သဘောတူညီမှုကိုစစ်ဘက်ကောင်ဆောင်တွေနဲ့သမ္မတထရန့်တို့အိမ်ပြီးတော့မှကြာတာပင်နေကြကဆွေးနွေးခဲ့ကြပါရယ်။
The Iranian regime supports terrorism and exports violence, bloodshed.
Iran အစိုးရဟာအကြမ်းဖက်ဝါရနဲ့ရက်စက်ကြမ်းကြုတ်မှုတွေ၊တွေးထွက်တန်းရုံမှုတွေနဲ့အရှိအလဲပိုင်းတစ်လျှောက်မတည်မငြိမ်ဖြစ်နေတာကိုထောက်ခံအားပေးတယ်။ဒါကြောင့် Iran ဘက်ကဆက်လုပ်နေတဲ့ရန်လိုတဲ့အပြုမူတွေနဲ့နျူကလ িয়ার ရိမှန်းချက်တွေကိုအဆုံးသတ်အောင်လုပ်ရမယ်။သူတို့သဘောတူညီထားသလိုလိုက်နာကျင့်ကြံရမယ်လို့သမ္မတထရမ့်ကပြောဆိုသွားတာပါ။2015ခုနှစ်သမ္မတဥဘာမားအစိုးရလက်ထက်မှာဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီ၊ရုရှားတို့နဲ့အီရန်တို့ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်အတိုင်းလိုက်နာနေသလားဆိုတာကိုရက်90မှာတစ်ကြိမ်သမ္မတထရမ့်ကကြေညာရပါတယ်။နောက်တစ်ကြိမ်ကြေညာမယ့်ရက်ကအောက်တိုဘာ15ရက်နေ့ဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုလက်စ်ဗီဂတ်စ်မြို့မှာလူပေါင်း58ယောက်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ကမှုမှာရဲတပ်ဖွဲ့ကရှာဖွေနေတဲ့သေနတ်သမားစတီဖင်ပက်တော်ရဲ့ကားကိုတွေ့ရှိသွားပါပြီ။သေနတ်သမားကရည်စားဖြစ်သူမရီလိုဒန်နလီနဲ့အတူနေခဲ့ဖူးတဲ့နေအိမ်ကိုရဲတပ်ဖွဲ့ကဝရမ်းမိတ်နဲ့ဝင်ရောက်ရှာဖွေရမှာဟွန်ဒေးတက်စကွန်အမျိုးအစားကားကိုတွေ့ရှိခဲ့တဲ့အကြောင်းမနေ့ကပဲရဲတပ်ဖွဲ့ကပြောဆိုထားတာပါ။အမေရိကန်ကတဲ့တမိုင်းမှာအဆိုအဝါဆုံးအစုလိုက်ပြုံလိုက်ပြစ်ခတ်မှုကိုမကျူးလွန်ရင်ရက်တွေလတွေအတွင်းတနသမပက်တော်ဟာဂီတာပွဲတွေကိုအပေါ်စီးကမြင်ရတဲ့တခြားဟိုတယ်တွေကိုလက်စ်ဗီဂတ်စ်မြို့မှာသာမကရှီကာဂိုမြို့မှာလည်းငှားရမ်းခဲ့ကြောင်းလူရင်းတာဝန်ရှိသူတွေကပြောပါရယ်နေ့စဉ်ပြည်သက်ပေါင်းထောင်ထောင်ချီလာရောက်လို့ရှိတဲ့ရှီကာဂိုမြို့ကလိုလာပလူဇာဂီတာပွဲကိုအပေါ်ကနေမြင်ရတဲ့ဟိုတယ်တစ်ခုမှာအခန်းကန်းကိုအောက်ကုတ်လာတဲ့ငှားရမ်းမှုကြိုတင်စီးရင်ပေးထားဘူးတယ်လို့လည်းလူရင်းအာဏာပိုင်ကိုကူကပြီးတရင်တွေကဖော်ပြနေကြတာပါပြောရည်သမားတွေနဲ့နာမည်ကျော်တွေအကြောင်းတင်ဆက်နေတဲ့ TMC သတင်းဌာနက ထမဆုံးဖော်ပြခဲ့တဲ့သတင်းအရရှီကာဂိုမြို့ကဟိုတယ်မှာတဲခုခဲ့တာမျိုးရှိမရှိဆိုတာကတော့တိတိကျကျမသိရပါဘူး။ပြီးခတ်မှုမတိုင်ခင်အရင်သတင်းပတ်တဲ့ Las Vegas မြို့မှာပဲကျင်းပခဲ့တဲ့ Life is Beautiful ဂီတာပွဲကိုအပေါ်စီးအောင်မြင်ရတဲ့အစာအုပ်တစ်ခုမှလည်းတရံသမားပေရော့ရဲ့နာမည်နဲ့အခန်းတွေငှားရမ်းခဲ့မှုတွေအကြောင်းဒေသခံရဲတပ်ဖွဲ့ကြီးကပြောဆိုထားပါတယ်။ပြီးခတ်မှုကျွလွန်ခဲ့တဲ့ Mandalay Bay Hotel ကတော့ပေရော့ဟာ Road 91 Harvest ဂီတာပွဲကိုအပေါ်ကနေမြင်ရတဲ့ထက်ကအခန်းကိုရွေးချယ်ငှားရမ်းခဲ့တဲ့အကြောင်းပြောဆိုထားပါတယ်။အချိန်နဲ့မှာပဲ Las Vegas မြို့ကကျေးလက်ဂီတာပွဲတစ်ခုမှတောင်းနဲ့ချီရဲ့ပြည်သက်တဲ့ကိုအနီးအနားမှာရှိနေတဲ့ Mandalay Bay Hotel နဲ့ Casino လောင်းစားရုံ32ထက်ကနေပစ်ခတ်ခဲ့တဲ့အတွက်တည်ချေထိခိုက်ခဲ့သူတွေနဲ့မိသားစုတွေအတွက်ရန်ပုံငွေစုဆောင်းပေးနေတဲ့ GoFundMe လို့အမည်ပေးထားတဲ့လူငွေစည်းမအခုခါဒေါ်လာ900,000ခွဲထိရရှိထားပြီးဒီထက်ပိုရလည်အောင်မယ်လို့မျှော်လင့်ကြောင်းလဲ Las Vegas Sun သတင်းစာက KI Commissioner မင်းကြီးကိုကိုကရေးသားဖော်ပြထားပါတယ်
ဘမ်ဖိုင်ယာစတော့ခ်လို့ခေါ်တဲ့ဆက်တိုက်ပြလို့ရအောင်လုပ်ထားတဲ့တနက်တင်းတွေကိုအမေရိကန်နိုင်ငံမှာကန့်သတ်ရေးအတွက်ဆွေးနွေးဖို့လိုလားကြောင်းအင်ဖီရိုရီပပ်ဘလစ်ကန်အမတ်တွေနဲ့အမေရိကန်မှာဩဇာညောင်းတဲ့ National Rifle Association တို့ကအရေးမဲ့ပြောနေပါတယ်။တနက်ထင်းချုပ်ရေးဆိုင်ရာနောက်ထပ်ကန့်သတ်မှုတွေလုံမာကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြသူတွေကြားမှာအခုလိုကန့်သတ်ဖို့လှလလလရှိနေတာဟာအင်မတန်ရှာပါတယ်။လူပေါင်း58ဦးသေဆုံးခဲ့ရတဲ့ Las Vegas ကပစ်ခတ်မှုမှာတနက်သမားရဲ့ဟိုတယ်ခန်းထဲတွေ့ရတဲ့တနက်တွေထက်ကဆက်နက်လက်မှာ Bomb Stock တွေတပ်ဆင်ထားတာကိုသိရှိခဲ့ရပြီးတဲ့နောက်အခုလိုအခြေအနေဖြစ်လာတရားဝင်ဝယ်ယူနိုင်တဲ့ bomb stock တွေနဲ့ပတ်သက်လို့ဥပဒေကြောင်းအရပြင်သစ်ရင်ပြင်နိုင်ရေးဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အင်မီရောပြောခွင့်ရသူကပြောပါတယ်ဒီကိစ္စကိုမကြာခင်ကာလတွေအတွင်းဆွေးနွေးမယ်လို့သမ္မတ Trump ကအမေရိကန်စစ်ဘက်အရာရှိတွေနဲ့ကြာတာပြင်းနေညကတွေ့ဆုံချိန်အတွင်းပြောပါတယ်တနက်ထင်းချုပ်ရေးအဆိုပြုချက်တွေကိုပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့အမေရိကန်တနက်ကင်ဆောက်သူများအတွင်း NRA ကလည်း bomb stock တွေကိုတရားဝင်ရောင်းဝယ်မှုနဲ့ပတ်သက်လို့ပြန်သုံးသပ်လိုတယ်လို့အခုပြောနေကြတာပါ bomb stock တွေနဲ့ပတ်သက်လို့ပြန်သုံးသပ်ဖို့လိုပြီလို့အောက်လွှတ်တော်ဥက္ကဋ္ဌRepublican Matt Paul Ryan ကလည်းပြောကြားခဲ့ပါတယ
် VOA မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြဆဲဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်
။ There are obviously there's into the hundreds of thousands of Rohingya still in Myanmar.And we want to be ready.
ဒီမနက်ငယ်မှာထောင်နဲ့တောင်းနဲ့ချီရဲ့ရိုဟင်ဂျာတွေရှိနေစေဖြစ်ပြီးနောက်ထပ်အလုံးရင်းနဲ့ထပ်ထွက်လာရင်အကူအညီပေးနိုင်မှုလည်းအသင့်ပြထားလိုတဲ့အကြောင်းလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရွက်မှုဆရာကုလသမဂ္ဂလက်ထောက်တွင်းမှုချုပ်မတ်လောကကပြောဆိုလိုက်တာပါလူအနေသူတွေအတွက်အကူအညီပေးဖို့ဒီနေ့စက်တင်ဘာလကနေ၈နှစ်ဖေဖော်ဝါရီလအထိ6လစာခန့်မှန်းခြေအမေရိကန်ဒေါ်လာ434သန်းလောက်လိုအပ်နိုင်တယ်လို့လည်းမကြာသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကပြန်ရောက်လာခဲ့တဲ့လက်ထောက်တွင်းရင်းမှုချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာတင်းနောက်တွေကိုပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစကန်တွေကို ARS ဆွေးရအုပ်စုကဩဂုတ်လ25ရက်နေ့ကစီးနင်းတက်ခတ်ခဲ့ပြီးနောက်ဆက်တွဲလွန်ကျွေးရအနာဝင်ရဲ့စစ်စင်ရေးတွေကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းဟာတန်းဝဲကျော်နေပြီလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံတကာကစိုးရိမ်မှုတွေထွက်ပေါ်နေရမှာမနေ့တော့ကလည်းအမေရိကန်အောက်လွှတ်တော်မှာရိုဟင်ဂျာအရေးကြားနာပွဲတစ်ခုကျင်းပခဲ့တာပါ။ကြားနာပွဲမှာထွက်ဆိုခဲ့သူတူဖြစ်တဲ့အမေရိကန်နိုင်ငံရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလထောက်နိုင်ငံရေးဝန်ကြီးပက်ထရစ်မာဖီကတော့ရခိုင်ပြည်နယ်ကအချက်တဲကိုတတိထားချင်းကပ်ဖို့နဲ့ဖိအားပေးအရေးယူတာတွေဟာအခြေအနေကိုပုံမဆိုးရလာအောင်တွန်းအားပေးရရောက်နိုင်ကြောင်းလည်းတတိပေးပြောဆိုခဲ့ပါတယ်
။ကမ္ဘောဒီးယားအတိတ်ကတိုက်ခန်း CNRP ပါတီကိုဖျက်သိမ်းပြီးရွယ်ချင်တဲ့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူပါတီက CNRP ပါတီကိုအစင်မြင်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။ပြည်ထရေးဝန်တရားဆွဲဆိုလိုက်တယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်လက်ရှိအာဏာရပါတီပြိုလဲတော့အောင်လျှို့ဝှက်ကြံစည်မှုမှာ CNRP ပါတီပါဝင်ပတ်သက်နေတယ်ဆိုပြီးတော့အစိုးရအဖွဲ့ဖက်ကဆွဆွဲထားတာပါအတိုက်ခံပါတီခေါင်းဆောင်ကင်ဆိုခါကိုပြီးခဲ့တဲ့လကနိုင်ငံတော်ပုံကံမှုနဲ့ဖမ်းဆီးတရားဆွဲဆိုလိုက်ပြီးတဲ့နောက်အတိုက်ခံလွတ်တော်အမတ်တဝက်တို့လည်းနိုင်ငံထဲကတင်ဆောင်သွားပါတယ်လွတ်လပ်တဲ့သတင်းဌာနတွေနဲ့လူအခွင့်ရေးအုပ်စုတွေကိုအစိုးရဖက်ကပြင်းထန်စွာနှိမ်နင်းနေတဲ့ကာလမှာပဲအတိုက်ခံခေါင်းဆောင်ဆိုခါကိုဖမ်းဆီးလိုက်တာပါနိုင်ငံတွင်းလွတ်လပ်တဲ့သတင်းဌာနတွေထဲမှာနောက်ဆုံးကြံနေတဲ့ဒီခ Cambodian Daily သတင်းစာဟာလည်းရက်ကျော်နေပြီဖြစ်တဲ့တန်ဖိုးအများအပြားပေးဆောင်ရမယ်အခွန်ဆောင်လက်မှတ်တွေလက်ခံရရှိပြီးတဲ့နောက်ပိတ်သိမ်းလိုက်ပါတယ်။အဲ့ဒီလက်မှတ်တွေဟာအတူတူဖြစ်တယ်လို့သတင်းဌာနကဆိုပါတယ်။နှစ်ပေါင်း30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်စိန်ဟာလာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာဆက်ပြီးအနိုင်ရရေးရည်မှန်းထားတာဖြစ်ပြီးသူ့ရဲ့အတိုက်ခံတွေကိုဖြိုခွင်းဖို့ကြိုးပမ်းနေတယ်ဆိုပြီးတော့လေလာသုံးသပ်သူတွေကမြင်ပါတယ်။2013ခုနှစ်ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟွန်စန်ပါတီကရှုံးလို့နေပါဖြစ်ခဲ့ရတယ်လို့အတိုက်ခံပါတီဖက်ကိုထောက်ခံမှုတွေတိုးလာခဲ့တာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံရဲ့တနက်ထိန်းချုပ်ရေးဥပဒေတွေဟာကမ္ဘာမှာတင်းကျပ်ဆုံးဥပဒေတွေထဲမှာပါဝင်ကြောင်းဝန်ကြီးချုပ်မက်ကွန်တန်ဘောကပြောဆိုလိုက်ပါတယ်။၃လကြာလက်နက်အနှံ့ရေးအစီအစဉ်ရတနက်ပေါင်း 9,000 ကိုအာဏာပိုင်တွေလက်ခံရရှိခဲ့တာပါ။ပြန်လည်အနှံ့နဲ့တနက်တွေကိုကြီးရှိစစ်ဆေးတဲ့စစ်နီမျိုးဟာခန်းထဲမှာတော့ဝန်ကြီးချုပ်တန်ဘောကအမေရိကန်ပြည်တော်စုလက်စ်ဝေကတ်မျိုးကလူအစုလိုက်ပြုံးလဲပြစ်ခတ်ခံရမှုကိုကိုးကားပြီးဩစတြေးလျနိုင်ငံရဲ့တနက်ထိန်းချုပ်ရေးဥပဒေနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုသွားပါတယ်။ကမ္ဘာမှာတင်းကျပ်ဆုံးဥပဒေထဲမှာအပါအဝင်ဖြစ်တဲ့ဩစတြေးလျရဲ့လက်နက်ထိန်းချုပ်ရေးဥပဒေကိုဆက်လက်ထိန်းသိမ်းထားဖို့အရေးကြီးကြောင်းနဲ့ Las Vegas မြို့ကထိတ်လန့်တုန်လှုပ်စရာကြေကွဲပေါ်ရာဖြစ်ရမှာဆိုရင်တရံသမားစုဆောင်ထားတဲ့လက်နက်တွေအမြောင်များရှိနေတာတွေ့ရပြီးဒီလိုလူတစ်ယောက်တည်းကစုဆောင်တာမျိုးဩစတြေးလျနိုင်ငံမှာလုံးလုံးမရနိုင်ကြောင်းပြောဆိုခဲ့တာပါ။ပြန်လည်အနှံ့ငယ်တဲ့လက်နက်တွေကိုတော့ဩစတြေးလျနိုင်ငံမှာဖြက်စီးပြမြဖြစ်တဲ့ကြောင်းလဲဝန်ကြီးချုပ်ကပြောဆိုသွားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကာလဝမ်းရောဂါအကြီးအကျယ်ပြန့်ပွားမလာအောင်ကာကွယ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဝမ်းရောဂါကာကွယ်ဆေးအလုံးရေ၉သိန်းပေးပို့လိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်နေဆက်ဖြတ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းတန်းသက်ဝက်ထံမင်းရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ယီမန်နိုင်ငံမှာလူပေါင်းတန်းသက်ဝက်တွေဟာဆိုးဝါးပြင်းထန်ပြီးတော့အသက်သေဆုံးစေတဲ့ကာလဝမ်းရောဂါကူးစက်ခံရတာဖြစ်ပြီးဒီနှစ်ကုန်ပိုင်းမှာလူပေါင်းတစ်သန်းထိရောဂါကူးစက်ခံရလိမ့်မယ်လို့ WHO ကခန့်မှန်းထားပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်နေဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကို ethnic cleansing လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ် American လွှတ်တော်အမတ်တွေကရည်ညွှန်းပြောဆိုတာတွေရှိနေပေမဲ့လည်းအမေရိကန်နိုင်ငံသားရဲ့ဌာနဘက်ကတော့ဒါနဲ့ပတ်သက်ပြီးတည်တည်ကြကြဖြေဆိုသွားတာမရှိပါဘူးဒီအခြေအနေဟာကြေကွဲပွဲလူသားဘေးဒုက္ခတစ်ခုဖြစ်တယ်လို့ပဲနိုင်ငံသားရဲ့ဌာနတာဝန်ရှိသူတို့ကပြောဆိုပါတယ်အပြည့်စုံကိုကိုကြကြသိန်းကဆက်ပြောပြပါမယ်ရှင
်ရိုဟင်ဂျာဂျတ်တင်မြန်မာနိုင်ငံကဘေးဒုက္ခအပေါ်အမေရိကန်ကြီးတုံ့ပြန်ဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ဂျာတာပရီနေကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှလုပ်တဲ့ကြေညာပွဲတွင်လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်သတ်မှတ်ပြောဆိုရေးနဲ့ပတ်သက်လို့ကော်မတီဝင်လွှတ်တော်အမတ်တွေကအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတူကိုမေးခွန်းထုတ်ပြောဆိုခဲ့ကြတာပါ။ဂျာနာဝဲကိုဦးဆောင်လုပ်တဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice က
Just for the record myself and Mr. Engel this committee we identify this as full-fledged ethnic cleansing.
ကျွန်တော်နဲ့ Mr. Engel အနေနဲ့ရောဒီကော်မတီအနေနဲ့မှာမှတ်တမ်းတင်ဖို့ပြောမယ်ဆိုရင်ဒါကိုတကယ်လူမျိုးတုံးစုပြင်ရှင်းလင်းမှုအဖြစ်ကျွန်တော်သတ်မှတ်ပါတယ
်။ဒါပေမဲ့လည်းကြားနာပွဲမှာအမေရိကန်အစိုးရကိုစားအစီရင်ခံတင်ပြပြီးမိကွန်းတွေကိုဖြစ်ဆိုခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မော်ဖီကတော့သူ့အထက်ကနိုင်ငံသားရေးဌာနအကြီးအကဲတွေဖြစ်တဲ့နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီတို့ပြောထားခဲ့မှုဒါတွေကိုပဲပြန်ကိုးကားပြီးတုံ့ပြန်ခဲ့ပါတယ်။လောလောဆယ်မှာတခြားလုပ်ငန်းစဉ်တွေဖြစ်လှုပ်ဆောင်နေကြတာရှိကြောင်းဘယ်သူတွေမှတာဝန်ရှိတယ်ဆိုတာကိုစမ်းစစ်နေကြောင်းပြောပြီ
း What we do know regardless of discussions about what to call it is that it's a human tragedy. Half a million people on the move across the border several hundred thousand.
ဘယ်လိုခေါ်ဆိုမယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးချက်တွေဘယ်လိုပဲရှိရှိကျွန်တော်တို့သိတာကတော့ဒါဟာကြေကွဲပွဲလူသားဘေးဒုက္ခတစ်ခုပါပဲ။လူပေါင်းတန်းဝက်လောက်နေစားဖြတ်ကျော်ပြီးထွက်ပြေးသွားပါတယ်။ပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူတိမ့်နဲ့ချီပြီးရှိပါတယ်။အကြမ်းဖက်အခြေအနေတွေရပ်သွားစေဖို့လူသားစာနာမှုအကူအညီတွေပေးဖို့ဒါအပြင်နိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေနဲ့ဆန့်ကျင်ပြီးရက်စက်တဲ့လုပ်ရက်တွေနဲ့ချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုဖို့ထုတ်ရေးအခုကိုပဲအေးအေးယူလှုပ်ဆောင်ဖို့လိုပါတယ်
။ကော်မတီဝင်တခြားလူတော်အမတ်တို့ကမစ္စတာမာဖီအနေနဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်တိတိကျကျသတ်မှတ်ပြောဆိုတာမျိုးမလုပ်တဲ့အပေါ်ဘဝင်မကျဖြစ်ပြီးနောက်ထပ်မေးခွန်းတွေထုတ်ခဲ့ကြပြီမဲ့လေမစ္စတာမာဖီကတော့ကြေကွဲပွဲလူသားဘေးဒုက္ခတစ်ခုဖြစ်တယ်ဆိုတာကိုပဲရပ်ခံပြီးဖြေဆိုခဲ့ပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ပေါ်မှာပဲတနည်းအားဖြင့်အလေးပေးအာရုံစရမှာဖြစ်ကြောင်းဘာဖြစ်ခဲ့တယ်ဆိုတဲ့အတိအကျကိုသိနိုင်မှုဒါဟာအသေးအချာသုံးသပ်တွက်ချက်ပြီးစီစဉ်ထားတဲ့လုပ်ငန်းစဉ်ဖြစ်ကြောင်း အမေရိကန်ပြည်တော်စုအနေနဲ့ဒါကိုအားပေးထောက်ခံကြောင်းမစ္စတာမာဖီကပြောပါတယ်အခုချိန်ထိတော့ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံသေးပါဘူးလက်ရှိမှာကိုပဲရခိုင်ပြည်နယ်မှာကုလသမဂ္ဂရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့အစဉ်အသင့်ဖြစ်နေပြီဆိုတာမစ္စတာမာဖီကထည့်ပြောသွားပါတယ
် We've encouraged the government to invite senior UN figures to visit Burma engage discuss possible ways forward And as the chairman
ကုလသမဂ္ဂအစီအမံတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးရှေ့ဆက်လုံဆောင်နိုင်ခြင်းနည်းလမ်းကိုဆွေးနွေးရေးဖိတ်ကြားဖို့အစိုးရကိုတိုက်တွန်းထားပါတယ်။ဥက္ကဋ္ဌကြီးပြောသားသလိုပါပဲကုလသမဂ္ဂအနေနဲ့ရှေ့ဆက်လုံဆောင်နိုင်မယ့်နည်းလမ်းတစ်ခုကိုဖော်ထုတ်တာမှာနယူးယောက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်အမတ်ကြီးနဲ့အဖွဲ့ဟာလူညုံရေးကောင်စီနဲ့ထဲထဲဝင်ပူးပေါင်းလုံဆောင်နေပါတယ်။ကုလသမဂ္ဂအနေနဲ့ကလုံလို့ရတဲ့ကဏ္ဍတွေအများအပြားရှိတယ်ဆိုတာကျွန်တော်အလေးအနက်ပြောချင်ပါတယ်လူသားချင်းစာနာမှုတာဝန်ယူတာဝန်ခံမှုလူအခွင့်အရေးစသည့်အဖြစ်လှုပ်ဆောင်နိုင်ပြီးအဲ့ဒီကဏ္ဍအလုံးမှာကျွန်တော်တို့ဘက်ကတွန်းအားပေးနေပြီးတော့မြန်မာနိုင်ငံတွင်းမှာတက်ဆိုင်ရာကဏ္ဍအလိုက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းအားပေးနေပါတယ
်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်တနိုင်ငံတည်းကပေးနေတာမဟုတ်သလိုတနိုင်ငံတည်းကပေးတာမျိုးလည်းမဖြစ်သင့်ဘူးလို့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမာ့ခ်စတိုရလာကကြားနာပွဲအတွင်းပြောသွားပါတယ်ပြည်ထောင်နိုင်ငံကအကူအညီဒေါ်လာ33သန်းခွဲပေးထားပြီးကျန်တဲ့နိုင်ငံတွေအနေနဲ့
Denmark provided $3.1 million Australia $4 million the European Union €3 million Canada $2.1 million South Korea $1.5 million
ဒိမတ်ကဒေါ်လာ3.3 million ဩစတြေးလျကဒေါ်လာ4,000ယူရိုပါတမကကယူရို3,000ကနေဒါကဒေါ်လာ2.1 million တောင်ကိုရီးယားကဒေါ်လာ10,000ဂျပန်ကဒေါ်လာ4,000နဲ့ဆော်ရီအရေဗီးယားကဒေါ်လာ15,000ကူညီထားပါတယ်ဒါကအစပဲရှိပါသေးတယ်အကူအညီပေးရေးဂရိကဝပြုမှုဆိုင်ရာညီလာခံတစ်ယောက်ကိုအောက်တိုဘာ23ရက်နေ့ကျလို့ရှိရင်ဂျနီဗာမှာကျင်းပနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညှိနှိုင်းမှုမစ္စတာလော့ခော့ကမနေ့တုန်းကကြေညာထားပါတယ်။ဒါပေမဲ့အသေးစိတ်တော့မသိရသေးပါဘူး။အဲ့ဒီအချိန်ကြာရင်နောက်ထပ်အကူအညီပေးရေးဂရုပြုဖို့အဆင်သင့်ဖြစ်မလားဆိုတာကျွန်တော်မသိပါဘူး။ဒါပေမဲ့ဒီဝင်တော့ဝင်ပိုးကိုတခြားနိုင်ငံတွေလည်းကူညီတယ်ပိုးရေးတခြားဆိုးရွားတွေနဲ့လက်တွဲလှုပ်ဆောင်ဖို့တော့တေချာပေါက်ကျွန်တော်တို့အဆင်သင့်ရှိနေပါမယ်
။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမှတ်ပုံတင်ရေးဘင်္ဂလားဒေ့ရှ်အစိုးရကစပီးလုပ်နေတဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းလဲမစ္စတာစတိုရလာကပြောသွားပါတယ်။ဂျာတာဘရီနေကလုပ်တဲ့ဂျာနာပွဲဟာအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီမှာသတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့တုန်းကလည်းတကြိမ်လုခဲ့ပါသေးတယ်။ကုလသမဂ္ဂလူညုံရေးကောင်စီမှလည်းတကပ်ဖွင့်ဆွေးနွေးပွဲတစ်ခုလုပ်ထားပြီးတိတ်မကြခင်မှာနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့လက်ရှိအလက်ကြောက်ကထပြင်သစ်နိုင်ငံတန်မှန်ကြီးကပြောထားပါတယ်ခင်ဗျာ
ကိုတကျော်သိန်းစူးစီးတင်ပြခဲ့တာဖြစ်ပါရဲ့ရှင်တဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်မြို့မှာနေရက်အတွင်းမိလောင်မှု၄ချိန်ဖြစ်ပွားခဲ့ပြီးဒီမိလောင်မှုမှာစုစုပေါင်းလူနေအိမ်နဲ့မြေဆိုင်တဲ25လုံးဆုံးရှုံးခဲ့ပါတယ်ဒေသခံတွေကတော့အကြမ်းဖက်သမားတွေကဝင်ရောက်မိရှို့တာလို့ယူဆသလိုမြို့အတွင်းကိုအကြမ်းဖက်တိုက်ခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရဲ့ရှင
်မောင်တော်မြို့မှာသတင်းကျွတ်လာပြည့်နေ့နဲ့လာပြည့်ကျော်တရက်နေ့မှာမိလောင်မှု၄ချိန်ဖြစ်ပွားခဲ့တာပါလာပြည့်နေ့ကြာသာပတေးနေ့ကညပိုင်းတစ်ချိန်အပါအဝင်၃ချိန်ဖြစ်ပြီးဒီကနေ့နေ့ကင်းမှာတစ်ချိန်ထပ်မံလောင်ကျွမ်းခဲ့တာဖြစ်ပါတယ်ဒီကနေ့မိလောင်ကျွမ်းတဲ့အခြေအနေကိုမောင်တော်မြို့နယ်မြို့နယ်မိသက်ဦးစီးမှုတန်းစင်ကအခုလိုပြောပါတယ်
မနက်ကတော့ဟိုပါဘူးမိချင်းမိချင်းအပဲလောင်တာကိုကျွန်တော်တို့ကမီးဆိုင်ရေးဆိုင်နေလေးပြစ်လုံးတော့ကုန်သွားဟုတ်ကဲ့။နောက်ကျ7နာရီ15 23မှာမိချင်းနဲ့14မှာမိချင်းရောပေါ့။ညာကျရတဲ့15လို့
တရင်ကျွလာပြင်းနေကြာလာရင်းနေကမနေ့7နာရီလောက်မှာရက်ကွက်ငါရွာသိကေအရှိရွာမှာနေအိမ်တစ်လုံးညနေ4နာရီလောက်မှာမြို့မမြောက်မြို့ဦးမှာနေအိမ်တစ်လုံးနဲ့ည9နာရီလောက်မှာမြို့မမြောက်ရုပ်ရှင်ရုံလမ်းမှာနေအိမ်15လုံးလောင်ကျွမ်းခဲ့ကြောင်းပြောပါတယ်ဒီကနေ့နေ့ကင်း7နာရီထပ်မံလောင်ကျွမ်းတာကတော့မင်းညကမီးလောင်ခဲ့တဲ့မြို့မမြောက်ရုပ်ရှင်ရုံလမ်းမှာဖြစ်ပါတယ်ဒီမီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးကြာသာပတေးနေ့ကပထမမီးလောင်မှုကိုပေါ်ဆမီးအဖြစ်သတ်မှတ်ပြီးကြံမီးလောင်မှုသုံးမှုကိုရှို့မီးအဖြစ်မြို့မရဲစခန်းကအမှုဖွင့်ထားကြောင်းမောင်းတော်မြို့နယ်မိသက်ဦးစီးမှုကပြောပါတယ
်မြို့မရဲစခန်းကတော့ဒီမှာဒီရှို့မီးနေတယ်သူကသုံးရစီစီခဲ့တယ်ပေါ့နော်ဟုတ်ကဲ့မီးရှို့တာတော့မှန်တယ်ဒါဘလူးရှို့တယ်သုံးရ စ်ဆင်းနေတော့ပါဘူးเนาะဟုတ
်မုံတော်မျိုးကဒေသခံတူကတော့အကျန်းဖက်သမားတွေလာရောက်ရှို့တာလို့ယူဆပြီး ARSA အဖွဲ့ကလာရောက်တိုက်ခိုက်မှာကိုစိုးရိမ်နေရကြောင်းအခုလိုပြောပါတယ
်သူတို့လည်းချိုးပြီးတော့ကျွန်တော်တို့တရားလိုက်လို့မင်းလည်းရှို့မလဲလို့ဆိုရင်ပြတာလူကြီးကတော့ရှိလို့ရှိတာဟောင်းနေတဲ့လဲနေနေလဲနေနေမှာရှိတယ်မျိုးတင်မျိုးတင်ကြတယ်အခုမျိုးတော်လေးတော်ဒီပန်းမျိုးတင်ကိုတိုင်းတော့ခုနကမျိုးနှုံးသွားပြီမင်းက ARSA ကလာပြီးတော့လုံးရင်းနဲ့လာပြီးတော့ဆော်မလဲဆိုတော့ကြောင်းချင်ရတယ
်မိလောင်မှုဖြစ်ပေါ်တဲ့မြို့မမြောက်ရက်ွက်ဟာမွတ်စလင်နဲ့တိုင်းရင်းသားတွေရုံတော်နေထိုင်တဲ့ရက်ွက်လည်းဖြစ်ပါတယ်ဩဂုတ်လတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာမွတ်စလင်နေအိမ်30လောက်မိလောင်ကျွမ်းခဲ့ကြောင်းလည်းပြောပါတယ်မုံတော်မျိုးကအခြားဒေသခံတဦးကလည်းအကြမ်းဖက်သမားတွေလာရောက်တိုက်ခိုက်မှာကိုစိုးရိမ်နေကြောင်းအခုလိုပြောပါတယ်မင
်းကသူ့တွေလို့ပြောရကြတာအဲ့ဒါကျွန်တော်တို့ကလိကျလာမလားလိကျလာမလားဘာလို့မှလဲဆိုတော့တောက်နေတော့အမှလာပြီးပြီးချိုးတာလေဒီကတော့မှရှိတဲ့ပုံကသူကဟိုလူအဖေတွေနဲ့ပေါင်းပြီးသူကမျိုးကိုသူမျိုးကမင်းနဲ့တောက်ချောင်းသူကရှင်းနေတာသူကပြောလို့မရဘူးလေသူကလာပြီးမျိုးပေါ်မှာမင်းချိုးလိုက်ကျွန်တော်ကဘယ်လိုမှလုပ်လို့မရဘူးလေအဲ့ဒါကိုကိုးနေရတာကျွန်တော်က
စတင်ဘာလ26ရက်နဲ့28ရက်နေ့ကလည်းမောင်တော်မျိုးဟိန္ဒူရက်ွက်မှာမီးလောင်မှုနှစ်ကြိမ်ဖြစ်ပွားပြီးနေအိမ်လေးလုံးဆုံးရှုံးခဲ့ပါတယ်ဒီလ၄ရက်နေ့မနက်၂နာရီကျော်မှာဘူဒီတောင်မြို့နယ်မိချောင်းစည်းကြီးရွာမှာမီးလောင်မှုဖြစ်ပွားခဲ့ပြီးနေအိမ်ခုနှစ်လုံးပျက်စီးဆုံးရှုံးခဲ့ကြောင်းနဲ့ဒီမီးလောင်မှုဟာ ARSA အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ
်ဘရရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်ရခိုင်ပြည်ရဲ့အချက်အသေးကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြတ်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိကက်လာနိုင်ပါလဲ။နိုင်ငံတကာစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်လဲဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ထားနိုင်ပါတယ်စနေနေ့ရက်ရက်ဒီ live session ကကြိုဆိုပါရစေ
စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရယ် VOA မြန်မာပိုင်းအစီအစဉ်ကတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်ရှင်အခုတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ် NCA အပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့မြန်မာအစိုးရစစ်တပ်တို့ကြားဒီကနေ့မနေ့ကချင်ပြည်နယ်ဖားကန့်မြို့နယ်ဖားကန့်လမ်းမှာတိုက်ပွဲနှစ်ကြိမ်ပြန်လည်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲကနေပြစ်ခတ်တဲ့လက်နေကြီးကြီးတွေဟာရွာဘေးကိုကျနေခဲ့လို့ဒေသခံတွေစိုးရိမ်မှုတွေဖြစ်ပွားနေတယ်လို့လည်းဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းကအပြည့်စုံသတင်းပေးပို့ထားပါတယ်ရှင်
။ကလအစံကြတိုက်ပွဲရပ်တန့်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာဒီကနေ့မနေ့မှာမြန်မာသံတမန်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။ဒီမနေ့9နာရီလောက်မှာဖားကန့်မြို့နယ်ကောင်လူရန်လမ်းထက်နဲ့စနေလောက်မှာနိုင်ရာကျေးရွာဝန်းကျင်ကတ်မော်ဆုရွာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ကတ်မော်ဆုကျေးရွာနယ်ခရီးရန်သဲအုပ်ဆရာတို့ကပြောပါတယ
်။အေးဖက်ကလည်းကိုလူရန်စသားရင်တော်အောင်ကိုရိုက်ကားမှာ KAD ကားလမ်းပေါ်ဖြစ်လာလို့အဲ့ဒါဖြစ်တာပါ။ဒီကလတော့တည်းနည်းနည်းညီနေခုမဟိုရန်ဖြစ်လာတဲ့ပုံဖြစ်နေတယ်
ဒီလိုဖြစ်ပွားခဲ့တဲ့စိုက်ပွဲတွင်လက်နက်ကြီးပစ်ခတ်မှုတွေအတွက်ဒေသခံတွေကြောက်ရွံ့နေတယ်လို့အဆိုပါကတ်မော်ဆုခရီးရန်သဲအုပ်ဆရာကပဲဆက်ပြောပါတယ်
။ဒီနေ့လက်နက်ကြီးထောက်လုံးလောက်ကုရဲအဲ့ဒါရွာဘေးမှာကြားတယ်တဲ့လည်းလုံးလေးသေးရုံမရှိတာပေါ့ဘာလို့ဆိုတော့လက်ကြီးကတို့ရမ်းကြည့်တယ်ဆိုတော့နေရာမကြီးကြလာနေနေဟိုအဲ့မှာမော်လေးရှိတယ်ဒီမော်ကြားထဲမှာလည်းကြားတယ်တဲ့လက်ကြီးရမ်းကြည့်တာအဲ့ဒါပဲတော့ဆရာကောင်းတာပ
ါဒီလိုစိုက်ပွဲဖြစ်ပွားမှုကြောင့်ဖကတ်လမ်းကြောင်းဟာကားသွားလာရပ်တန့်နေတယ်လို့ညနေပိုင်းလောက်မှပုံမှန်နေသားကိုပြန်လဲရောက်ရှိလာတယ်လို့သူကဆိုပါတယ်ဒီဖြစ်ပွားနေတဲ့စိုက်ပွဲစဉ်နဲ့ပတ်သက်လို့ KIU ကချင်လွတ်လပ်ရေးအဖွဲ့ပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ခံဇူပူမူကြီးနော်ပူကအခုလိုပြောပါရယ
်တမတော်ဘက်ကဒီတစ်ပတ်တော့တို့မှာတော်တော်များများသိကြောင်းတည်ထူထားတဲ့ဆိုတဲ့သတင်းတွေအရကျွန်တော်ကြားပါတယ်ဆိုတော့ဒီမှာပါလုတ်ဆတ်တတ်နေတဲ့ရင်ထိုင်တဲ့ပွဲတွေဖြစ်နေလို့ကျွန်တော်ထင်မိပါတယ
်ဒီတိုက်ပွဲဖြစ်စဉ်တွင်နှစ်ဖက်စီကိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးသလိုမြန်မာတမတော်ဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး ကချင်လွတ်လပ်ရေးဖွဲ့ KIU ဟာမြန်မာစုရနဲ့ NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးသလို2013ခုနှစ်ကတည်းကစပြီးမြန်မာသမ္မတနဲ့တကြောပြန်တိုက်ပွဲစတင်ဖြစ်ပွားလာနေခဲ့တာပါနှစ်ဖက်တိုက်ပွဲတွေကြောင့်တိုက်ပွဲဖြစ်ပွားရသေးတာကဒေသခံသသိန်းကျော်ဟာမြကြီးနားဝိုင်းမော်မန်စီနဲ့ KIU ဌာနချုပ်ဝန်ကျင်သရုတ်နယ်စပ်တွေဘက်မှစစ်ဘေးသိမ်းရှောင်နေရပါတယ်လက်ရှိမှာ KIU ထင်းချုံနယ်မြေနဲ့တရုတ်နယ်စပ်ဘက်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်စန္ဒရိခာကူညီပို့ဆောင်ဖို့အစိုးရကနေပိတ်ပင်ထားတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဦးလမိုင်ကွန်ကြာကပြောပါရတယ်
။တမိုင်းလမ်းဘက်ပေါ်နော်ဒီဘမော်လမ်းလမ်းဘက်တို့စင်ပြဘုံလမ်းဘက်အဒီတပ်ကနေခွင့်ပြုနေကြတော့မပေးထားဘူးကြ။လုံလုံချုံရရဆိုပြီးတို့ပိတ်ပင်ထားလို့ရှိတယ်။ပံပိုးတဲ့ဟာကိုလည်းပဲခွင့်မပြုဘူးဆိုတော့တို့ကခက်ခဲတော့အများကြီးရှိတယ်။ငင်းဆက်ရဒီလေဆက်ပြစက်တစ်လျှောက်လုံးကလည်းတော့ KIU အဖက်ကနေပြီးတော့တို့ဆောက်ရှောက်ထားရဆိုတော့
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာကူညီပေးရေးဖွဲ့စည်းတွေကိုအစိုးရကနေသွာလာခွင့်ကန့်သတ်ထားတဲ့အတွက်အကူအညီပေးရေးလုပ်ငန်းဆောင်ရွက်ရာမှာအခက်အခဲကြုံနေရတယ်လို့လဲ UNOCHR ရဲ့အောက်တိုဘာ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်အသံမြင်ကပုဂ္ဂိုလ်သောအောင်ဆန်းစုကြည်အနေနဲ့ကတော့2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်သတ်မှတ်ပြီး27ရာစုပင်လုံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပခဲ့ပေမဲ့လက်ရှိပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရှေ့ကိုမသက်လှမ်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိကချင်းပြည်နယ်ရှမ်းပြည်နယ်တွင်းမှာမြမသမတော်နဲ့တိုင်းတလက်နက်ကန်ဖွဲ့တွေနဲ့စစ်ရေးသင်းမာလီဆဲဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံတွေကလည်းစစ်ဘေးလွတ်ရာကိုစစ်ပြေးဒုက္ခသည်ဖြစ်သိမ်းရှောင်နေရစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကွန်အင်တရင်ပေးပို့ခဲ့တာဖြစ်ပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7 Jeju ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်ကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်။
ဒီနေ့2019ခုနှစ်အတွက်ငင်းငိုင်းနိုဘယ်ဆုကိုနျူကလ িয়ার လက်နက်ဖြစ်တဲ့နိုင်ငံတကာလှုပ်ရှားမှုဖွဲ့ ICAN ကိုချီးမြှင့်လိုက်ပါတယ်။နျူကလ িয়ার လက်နက်တွေရဲ့အန္တရာယ်အရင်နှုန်းကတည်းကပုံမကြီးထွားလာနေချိန်မှာဖြစ်အပြင်းနျူကလ িয়ার လက်နက်ဖြစ်တဲ့ကျိုးပန်းနေတဲ့ဘက်ကိုစုပေးဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းနော်ဝေးနိုဘယ်ကော်မတီကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့အီရန်နဲ့မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်သတိပေးပြောဆိုနေချိန်မှာပဲ2019ငင်းငိုင်းနိုဘယ်ဆုကိုနျူကလ িয়ার လက်နက်ဖြစ်တဲ့ကျိုးပန်းနေတဲ့ဘက်ကိုချီးမြှင့်လိုက်တာလည်းဖြစ်ပါတယ်။သမ္မတထရန့်ကတော့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူစာချုပ်ကိုပယ်ဖျက်ပြီးဖြစ်နိုင်ရရှိတဲ့တန်ခတ်ရေးရမှုတွေတိုးမြှင့်ချထားဖို့အမေရိကန်လွှတ်တော်ကိုအားထားမဲ့အလားအလာတွေရှိနေပါတယ်။မင်းညာတော်ကလည်းအီရန်သဘောတူညီမှုနဲ့ပတ်သက်လို့စစ်ပတ်ဆိုင်ရာခေါင်းဆောင်တွေနဲ့သမ္မတထရန့်တို့တင်ပြတော်မှာဆွေးနွေးခဲ့ကြတာပါ။အမေရိကန်ပြည်သူ Las Vegas မြို့မှာလူပေါင်း58ယောက်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာရဲတပ်ဖွဲ့ကရှာဖွေနေတဲ့တနတ်သမား Stephen Petro ရဲ့ကားကိုတွေ့ရှိသွားပါပြီ။တနတ်သမားကရီးစားဖြစ်သူ Marilou Tanley နဲ့အတူနေခဲ့ဘူးတဲ့နေအိမ်ကိုရဲတပ်ဖွဲ့ကဝရမ်းမိတ်နဲ့ဝင်ရောက်ရှာဖွေရမှာ Honda Tescon Commuter ကားကိုတွေ့ရှိခဲ့တဲ့အကြောင်းမနေ့ကပဲရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။အမေရိကန်ခေတ်သစ်သမိုင်းမှာအဆိုအရအစုလိုက်ပြုံးတဲ့ပြစ်ခတ်မှုကိုမကျွလုံငယ်ရဲတွေလာတွေအတွင်းတနတ်သမားကဂီတာပွဲတွေကိုအပေါ်စီးကမြင်ရတဲ့တခြားဟိုတယ်တွေကို Las Vegas မှာသာမကရှီကာဂိုမြို့မှာလည်းငားရမ်းခဲ့ကြောင်းလူညိုရေးတောင်ရှိသူတွေကပြောဆိုထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံတွင်းကထောင်နဲ့တောင်းနဲ့ခြေပြီးချန်နေတဲ့ရိုဟင်ဂျာတွေနောက်ထပ်အလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အကြောင်းလက်တော့တွင်းရင်မှုချုပ်မတ်လိုကော့ကသတိပေးပြောဆိုလိုက်တာပါ။
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှောခလီဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခန်းနဲ့9:00အထိလိုင်းဒိုမီတာ7 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.